ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်စစ်ပေးဒုက္ခသည်စကန်တွေမှာစားရည်တောက်ရေမလုံလောက်တဲ့ပြဿနာကြောင့်နေကြရတဲ့အပြင်ဆောင်းရာသီလည်းဖြစ်တာကြောင့်ဆောင်းတဲ့အနှွေးတွေလိုအပ်နေကြပါတယ်။နေရမပြတ်နိုင်သေးတဲ့စစ်ပေးဒုက္ခသည်ခုနှစ်တောင်းလောက်ရှိနေတယ်။ရခိုင်ပြည်မှာထောက်ပံ့ကူညီမှုတွေကလည်းအရင်ကတည်းကနေတော့တယ်လို့ဒုက္ခသည်ကူညီအဖွဲ့တွေကပြောပါတယ်။ရခိုင်ဘက်ကဒုက္ခသည်တ
ြင့်တက်လာတာကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကစီပေဒုက္ခသည်တွေခုံလုံးနေကြတဲ့ယာယီဒုက္ခသည်စခန်းတွေမှာအစားအသောက်သုံးဆောင်မလိုလောက်မှုတွေကြုံတွေ့နေကြပါတယ်။ကမ္ဘာစံနယ်ကအစည်းအဝေး WFP နဲ့နိုင်ငံတကာကြက်ချင်တွေအဖွဲ့ ICRC တို့ကငွေကြေးနဲ့စံစီစားစားတဲ့ကူညီထောက်ပံ့မှုတွေပုံမှန်ပေးနေပြီမဲ့ပြည်တွင်းကကူညီတွေပေးမဲ့သူမရှိသလောက်နေသွားတဲ့အတွက်လိုအပ်ချက်တွေဖြစ်နေတယ်လို့စီပေဒုက္ခသည်ရေဆောင်ရနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ကကုသတော်ထွန်းကပြောပါတယ
်။အရင်လိုမျိုးထောက်ပံ့တဲ့အဖွဲ့တွေကမရှိနေတော့ဘူး။အဲပုံမှန်ထောက်ပံ့တဲ့ ICRC တို့ WFP တို့နောက်ဒီအနာဆိုင်ရာလူကြီးပြင်ဌာနတို့ဒီလောက်ပဲပုံမှန်ရှိနေပေါ့လေ။အဲကျန်တဲ့အပွေတွေဆိုတာကတော့အနည်းငယ်လိုလိုမရှိနေဘူးပေါ့အဲညောဆိုလို့တော်များအဒီလခင်အပွေကြီးတွေရောပရိုက်တာပရိုက်တာဖွေးတွေရောတော့ထပ်ပိုင်းနေကြတာရှိပါတယ်ဒီကဲမအနေနဲ့သူတွေကအဲသူတို့အနေနဲ့ဒီဝင်ရလုံးဝနေဖို့တိုင်းတစ်ပိုင်းလိုကြတာရှိပါတယ်အဲအခုကွန်ပျူတာဖြစ်တော့တယ်နောက်စင်နာတင်ပြီးနောက်ပိုင်းမှာတော့စီးပွားရေးတွေထိခိုက်လာတဲ့အခါမှာလုံးဝနေကလည်းအရင်လိုမလွယ်ဘူးတော့ဘောနော်အမစားလို့မရဘူးပြောပါတယ်ဒါကြောင့်မလို့ဒီစနေခါပိုင်းမှာတော့သူတို့အနေနဲ့လူရှိတွေတော့ပို့ပြီးတော့များလာတယ်ပေါ့နော်တဖြည်းဖြည်း
တော်တော်ပြုနေအတွင်းကလူကြီး9ကျော်နေထိုင်တဲ့တောင်မင်္ဂလာစီပေဒုက္ခသည်စခန်းမှာဆိုရင် WFP ကငွေကြေးတောက်ပံ့တာတွေရှိနေပေမဲ့ကိုယ်စင်းနှုံးတွေမြင့်တက်နေတာကြောင့်စားဝတ်တွေခက်ခဲနေတယ်လို့စီပေဒုက္ခသည်မယေးခင်ကပြောပါတယ
်စားဝတ်နေရတဲ့အဆင်မပြေပါဘူးဒါပေမဲ့ WFP ကတော့ဒူလူတရားကိုလည်း 18,000 ပေးတယ်တော့ရှိတဲ့ဆရာအဲ့ဒါမှမမလုံမလောက်ဘူးလေဈေးနှုန်းနဲ့လက်တအားတက်တယ်လေဆရာစီတဘုံကို 2,500 အဲ့လိုမျိုးတက်နေလို့
အခုလိုစံလိုက်ကားခက်ခဲတွေပြင်ဆောင်ရသည်ဖြစ်တာကြောင့်ဆောင်နဲ့နွေးတယ်တွေလည်းလိုအပ်နေတယ်လို့မယေးခင်ကပြောပါတယ
်။ကိုကတအားရှမ်းနေတဲ့ရှိမှဆောင်နေအနှစ်ထည်တယ်မလုံမလောက်ဖြစ်နေလို့တအားလိုအပ်တယ်လို့အဲ့ဒါမှလည်းလူပေါင်းဒီမှာတော့900ကျော်ရှိတယ်900ကျော်မှာတော့900ကျော်တုန်းကတော့မရပါနဲ့300နင်းပါလို့တော့ခက်ခဲဖြစ်နေတယ်ဆရာ။မနေ့ကတော့ဆောင်ပြီးတယ်ကတော့ပုံမှန်တော့ပြီးတယ်ဆရာကလည်းတင်ကို30ပြီးတယ်ဆရာဒါပေမဲ့အင်းထောင်မှာလူကတော့7ယောက်ရှိတဲ့လူတွေရှိတယ်9ယောက်ရှိတဲ့လူတွေရှိတယ်အဲ့ဒါမလုံလောက်ဖြစ်နေလို့တအားချမ်းနေတယ်။အနေနဲ့ကအဖွဲ့ဆရာတော့ဘာတစ်ခုမှမရှိဘူးဆရာလေဒီနေ့ကလေအားကြာကြာလေးအနည်းထည်တယ်မပေးဘူးဆောင်လည်းမပေးဘူးယူနီအက်ဆာရာတော့ဆောင်ပေးတယ်တုံးထည်ပဲတင်ကိုတုံးထိုင်နေဆရာ
ရခိုင်ပြည်နယ်မှာ2018ခုနှစ်ဂုံပိုင်းလောက်ကလေးကမြန်မာစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲကြီးကြပ်ဖြစ်ပွားခဲ့တာကြောင့်ရခိုင်ဒေသခံ3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်ကြရပါပဲလက်ရှိရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေရပ်တန့်နေပြီးစစ်ဘေးဒုက္ခသည်တွေအများစုနေရပ်ပြန်သွားခဲ့ကြပြီမဲ့မိုင်းနဲ့ပောက်ကွဲစီတဲ့စစ်ကြံလက်နက်တွေမရှိရသေးသလိုကြီးရွာတွေကရွာသူရွာသားတွေနေရပြန်နိုင်ကြသေးတဲ့အပြင်အစိုးရကလည်းလုံခြုံရေးအာမခံချက်မပေးနိုင်သေးတာကြောင့်နေရမပြန်နိုင်တဲ့ဆေးဘေးဒုက္ခသည်စုစုပေါင်း9000နီးပါးဒုက္ခသည်စခန်းတွေမှာရှိနေကြပါလေခင်ဗျာ